တရုတ်နိုင်ငံမြို့တော်ဘေကျင်းမှာကိုဗစ် -19 ကူးစက်သူအရေအတွက်တဖန်ပြန်တိုးလာတာကိုကြည်ချင်းအပြင်ဒီဗိုင်းရပ်စ်ကိုအောင်မြင်စွာထိန်းချုပ်လိုက်နိုင်တဲ့နိုင်ငံတွေမှာတောင်တကြော့ပြန်ကူးစက်ပြန့်နှံ့ခြင်းမရှိအောင်အင်မတန်သတိထားဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ရောဂါပိုးကိုအောင်မြင်စွာထိန်းချုပ်လိုက်နိုင်တဲ့နိုင်ငံတွေမှာတကြော့ပြန်ကူးစက်မှုတွေဖြစ်ပေါ်နေကြောင်းတရုတ်နိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုနမူနာပေးပြီး WHO အကြီးအကဲTedros Adhanom Ghebreyesus ကတနင်္လာနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
် Last week China reported a new cluster of cases in Beijing after more than 50 days without a case in that city.
Beijing မြို့တော်မှာရက်ပေါင်း90ကြာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိအောင်ထိ ंछ ုပ်ထားနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်ကစလို့လူ100ယောဂါပိုးကူးစက်နေတာကိုတွေ့ရကြောင်းယောဂါပိုးဘယ်နေရာကနေဘလို့စတင်ကူးစက်တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းWHO အကြီးအကဲဂီဘရီယေဆုစ်ကသတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့တရုတ်နိုင်ငံတဝမ်းယောဂါပိုးကူးစက်သူ189ဦးရှိခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့6လအတွင်းတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ83,000ရှိခဲ့ရာကအာဏာပိုင်တွေကယောဂါပိုးထိန်းချုပ်နိုင်ရေးအတွက်အပြင်းထန်ဆောင်ရွက်ခဲ့တာကြောင့်ယောဂါပိုးကူးစက်သူလုံးဝမရှိတော့တဲ့အနေအထားရောက်အောင်ဆွမ်းဆောင်နိုင်ခဲ့တာပါ။